ထိုင်းနိုင်ငံတွင်မြန်မာနိုင်ငံသား80နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးရနောက်တရားရုံးတင်ဆက်ဆီးပြီးပြည်နယ်ဒဏ်ပေးခဲ့ပါတယ်ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာမှုတရားဝင်ဝင်ရောက်လာပြီးမဲ့လည်းအလုပ်စာချုပ်နဲ့ကွဲလွဲပြီးအလုပ်နေရာမတူတာတွေအလုပ်ရှင်မတူတာတွေကြောင့်ဆိုပြီးအခုလိုပြည်နယ်ဒဏ်ပေးပြီးနေဆက်ကိုပြန်ပို့ခဲ့တာပါအဲ့ဒီအထက်လူကုန်ကူးခံရပြီးတဲ့နောက်ပြန်ပို့ခံရတဲ့အသက်မပြည့်သေးတဲ့လူငယ်လေးတွေလည်းပါဝင်ပါတယ်အထောက်ထားမခံလုံတာနဲ့အလုပ်ရှင်မတူတာတွေကြောင့်ပြန်ပို့ခံရတဲ့မြန်မာအလုပ်သမား68ဦးမှာယောက်ျားလေး68ဦးနဲ့မိန်းကလေး9ဦးပါဝင်တယ်လို့လူကုန်မှုခံရတဲ့အသက် session ရောက်ကလေးလူငယ်2ဦးလည်းပါဝင်ပါတယ်ပြပုတ်ခံရတဲ့အထက်မုံပြင်းနယ်က9ဦးအုပ်စုကပွဲစားတွေနဲ့ကော့တောင်းကတစီထိုင်းနိုင်ငံကိုတက်ရောက်ခဲ့တာဖြစ်ပါတယ်အသက် session ရောက်အသက်18နှစ်တယောက်နဲ့15နှစ်တယောက်ပါပြီးသူတို့ကိုလူငယ်ထင်းထင်းစကန်တွေကိုပို့ပြီးတရားရင်ဆိုင်စေခဲ့တာလည်းဖြစ်ပါတယ်ခင်ဗျ